င်းတော်တတ္တမနှင့်အတင်းတော်ရဲ့ရေဒီယိုအစီအစဉ်ဖြစ်တဲ့ AWR မျော်လင့်ခြင်းအတန်လွင့်အစီအစဉ်ကိုစတင်တန်လွင့်မှာဖြစ်ပါတယ်ရှင
်ဒေါက်တာရှင်များခင်ဗျာမျော်လင့်ခြင်းအတန်မြန်မာအစီအစဉ်ကိုနက်6နာရီမိနစ်30မှ9နာရီအထိ16မီတာကီလိုဟတ်16653ညညာပိုင်း9နိုင်မှ9နိုင်မိနစ်30အထိ19မီတာကီလိုဟတ်15533ညမှနေ့စဉ်အတန်လှွင့်ပေးနေပါတယ်ခင်ဗျာ
ဒေါက်တာရှင်များရှင်ဒီကနေ့တင်ဆက်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတော့ကျမ်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်တရားဒေသနာအစီအစဉ်အထွေထွေဘုဒ္ဓအစီအစဉ်တို့ဖြစ်ပါတယ်ရှင်ဒေါက်တာရှင်များရှင်Our temperament level ကျန်းမာခြင်းသည်လူသားတိုင်းအတွက်အထူးအရေးဖြစ်ပါသည်။ဒါကြောင့်ကိုယ်ရောစိတ်ပါကျန်းမာစေဖို့ယင်ကျန်းမာခြင်းတည်ငောင်းကိုတင်ဆက်ပေးလိုက်ပါရရှင
်။
ရှင်များရှင်စီစံထက်တဲ့ဆေးပစ်များခန္ဓာမှာတစ်ကြဘိုးပင်ရဲ့ဆေးဘက်ဝင်ပုံအကြောင်းလေးကိုကျမချယ်ရီကတင်ဆက်ပေးသွားမှာဖြစ်ပါတယ်ရှင်သောတာရှင်များရှင်တစ်ကြဘိုးပင်ရဲ့အမြင့်ဟာ10မီတာထိမြင့်ပါတယ်တစ်ကြဘိုးအရွက်တွေဟာဆိုရင်ဘဲဥပုံသဏ္ဍာန်ထိတ်ချွန်လေးတွေရှိပါတယ်မာကြောတဲ့တစ်ကြဘိုးသားပေါ်မှာနူးညံ့တဲ့အခေါက်ကဖုံးအုပ်ထားပါတယ်တစ်ကြဘိုးခေါက်ကိုကြေးဝါဒါဒါမှမဟုတ်ရင်ကြေးနီဓာလေးနဲ့ခွာပြီးတော့နေရိတ်ထဲမှာအချောက်ခံထားပေးရင်တော့အသုံးဝင်တဲ့တစ်ကြဘိုးခေါက်ကိုရရှိနိုင်ပါတယ်ရှင်တစ်ကြဘိုးအပင်ရဲ့ဆေးဘက်ဝင်တဲ့အစိပ်ပိုင်းကတော့တစ်ကြဘိုးအခေါက်ပဲဖြစ်ပါတယ်ရှင်တစ်ကြဘိုးအခေါက်ရဲ့ဆေးစွမ်းထွက်မှုတွေကတော့တစ်ကြဘိုးအခေါက်ဟာအနာကိုပျောက်စေပါတယ်တစ်ကြဘိုးအခေါက်မှာမွေးတဲ့အဆီနဲ့တိုင်နင်းဓာတ်တွေပါဝင်ပါတယ်တစ်ကြဘိုးရဲ့အဆီဟာအားကြွစေတဲ့ဓာတ်သတ္တိရှိပြီးတော့တိုင်နင်းဓာတ်ကတော့အနာကိုသွေးတိတ်စေတဲ့ဓာတ်သဘာဝပါတဲ့ဆေးတစ်မျိုးပဲဖြစ်ပါတယ်တစ်ကြဘိုးအခေါက်မှုန့်နဲ့ပြုတ်လုထားတဲ့ဆေးရည်နဲ့အနာကိုလိမ့်ပေးမယ်ဆိုရင်တော့အနာကိုတက်တာသလိုတစ်ကြဘိုးအခေါက်ဆေးရည်နဲ့လည်းအနာကိုဆေးကြောတန့်စင်ပေးနိုင်ပါတယ်ရှင်သောတာရှင်များရှင်တစ်ကြဘိုးဟာအစာချေလမ်းကြောင်းမှာရှိတဲ့ကြွက်သားတွေရဲ့ဆန့်ခြင်းကြုံခြင်းကိုထိန်းချုပ်ရုံသာမကအစာချေစေတဲ့အရေတွေကိုလည်းတိုးပွားစေပါတယ်ဒါကြောင့်တစ်ကြဘိုးဟာအစာအိမ်ကိုငြိမ်သက်စေပြီးတော့အစာချေချက်ခြင်းကိုလည်းအားပေးပါတယ်ရှင်သောတာရှင်များရှင်တစ်ကြဘိုးနဲ့ပြုတ်လုထားတဲ့ဘစ်ကော့ကိတ်မုတ်တို့ကိုစားသုံးတဲ့အခါမှာတော့အနက်အရသာနဲ့ပြည့်စုံရုံသာမကအစာချေချက်မှုကိုလည်းအားကောင်းစေပါတယ်။ဒါကြောင့်အစာအိမ်ယောဂများနဲ့အစာချေချက်မှုဆိုင်ရာယောဂတွေမှာတစ်ကြဘိုးအခေါက်ကိုအသုံးပြုရန်အတွက်ထောက်ခံထားကြပါတယ်ရှင်။သောတာရှင်များရှင်တစ်ကြဘိုးအခေါက်ကိုအားစေ၊စီးရွှင်စေ၊အားကြွစေများအနေနဲ့လည်းအသုံးပြုပါတယ်။သွေးပေါင်ချိန်တက်နေခြင်းကိုရပ်တန့်တက်တာသွားစေရန်တစ်ကြဘိုးအခေါက်ကတာဆီးပေးချောင်းကိုလည်းဂျပန်ဆေးသုတေသနများကလေ့လာတွေ့ရှိထားပါတယ်ရှင်။တော်တာရှင်များရှင်တစ်ကြဘိုးအခေါက်ကနေဆေးနီးဖော်ဆက်ပုံနဲ့ဆေးတောက်ပုံဆေးညွန့်လေးကိုလည်းဖော်ပြပေးလိုက်ပါစေရှင်တစ်ကြဘိုးအခေါက်မုတ်ကိုထမင်းစားစွန်းရဲ့လေးပုံသုံးပုံကိုရေနွေးသားရေကွက်တစ်ခွက်ထဲမှာထည့်ပြီးစိမ့်လိုက်ရင်တော့တစ်ကြဘိုးဆေးရည်ကိုရရှိမှာဖြစ်ပါတယ် အဲ့ဒီဆေးရည်ကိုတစ်ခါတောက်ရင်တောက်ရည်ခွက်ရဲ့တဝက်တစ်နှစ်သုံးချိန်ထမင်းစားပြီးရင်တောက်သုံးပေးမယ်ဆိုရင်တော့အစာချေမှုကိုအားပေးပါတယ်ရှင်တောတာရှင်တို့သတိပြုရမယ့်အချက်ကတော့လိန်စည်းအနေနဲ့အသုံးပြုမယ်ဆိုရင်အသားရည်ကိုလောင်ကျွမ်းနဲ့ဓာတ်ပါပါတယ်ရှင်အဲ့ဒီပြင်တစ်ကြိုးဆေးရည်ကိုတောက်ဆေးအဖြစ်အသုံးပြုရင်တော့ကြောက်ကပ်ကိုထိခိုက်စေကအော့အန်တတ်ပါတယ်ရှင်ဒါကြောင့်ကိုဝင်ဆောင်မိခင်များနဲ့ကလေးငယ်ရှိတဲ့မိခင်တွေဟာတစ်ကြဘိုးဆေးရည်ကိုအသုံးမပြုသင့်ပါဘူးဆိုတာကိုပြောကြရင်းနဲ့စီစွမ်းထက်တဲ့ဆေးပင်များကဏ္ဍမှာတစ်ကြဘိုးပင်ရဲ့ဆေးဘက်ဝင်ပုံနဲ့ခြေတောက်ပုံစင်းညွှန်းလေးကိုဖော်ပြလိုက်ပြစီနော်သောတာရှင်များရှင်စီစွမ်းထက်တဲ့ဆေးပင်များကဏ္ဍမှာတစ်ကြဘိုးပင်ရဲ့ဆေးဘက်ဝင်ပုံအကြောင်းကိုကြားသိခဲ့ရတယ်နောက်လာမယ့်အချိန်တွေမှာဘလူဆေးဘက်ဝင်အပင်လေးတွေအကြောင်းကိုတစ်ဆက်ပေးအောင်လဲဆိုတာကိုစောင့်မျှော်နှဆိုင်အားပေးကြပါအောင်လားရှင်သောတာရှင်များယောဂဗျာများစွာမှကင်းဝေးနိုင်ကြပါစေ
လောကကြီးကိုကျူပြူနေတဲ့စီးပွားဝင်ပြီးများရှိတဲ့ကြောင့်ဒီမယားပင်မဲ့မြဲပင်တော့အာနိသင်ရှိနေတဲ့
တော်ရှင်များရှင်တရားဒေသနာတော်ကိုတိတ်ခါရောရဓမ္မဆရာဦးတင်မောင်ဆန်းမှဟောကြားဝင်ငါပြီมาဖြစ်ပါတယ်ရှင်။နားတော်တာဆင်ရင်ခွန်အာယူကြပါစို့
။ကျွန်တော်တို့လာရှင်ဓမ္မမိတ်ဆွေပေါင်းတို့ပါ။ယခုလိုမင်္ဂလာနေ့တင်းတဲ့သူတင်တော့အားလုံးပေါ်မှာဘုရားသခင်ရဲ့ကောင်းမြတ်ဆုံးနေတော်ကရုဏာတော်တင်းတဲ့စောက်ရှောက်ကွဲကခြင်းကိုမြောင်များစွာခံစားရပြီးတော့တင်တော့အားလုံးမိသားစုဝင်တွေအားလုံးရှင်လန်းဝမ်းမြောက်နိုင်ကြပါစေကြောင်းစုတောင်းဆန္ဒပြုလိုက်ပါတယ်ချစ်တော်ဓမ္မမိတ်ဆွေပေါင်းတို့ဒီနေ့လည်းပဲချစ်တော်မိတ်ဆွေတို့ကိုပေးချင်တဲ့သတင်းစကားကတော့ဘုရားသခင်ရဲ့ပညတ်တော်ဟာဘလောက်တည်မြဲတယ်လဲကိုတော်ဘုရားရဲ့ပညတ်တော်ဟာဆိုရှင်ဘလောက်ထိခိုင်မြဲတယ်လဲဆိုတာကိုဒီနေ့ပြောပြသွားမှာဖြစ်ပါတယ်မိတ်ဆွေပေါင်းတို့ဒီနေ့ပညတ်တော်ကဆိုရှင်ဘယ်တော့မှလည်းပြက်ပြဲသွားစရာအကြောင်းမရှိဘူးကမ္ဘာဥက္ကဋ္ဌကပေးခဲ့တဲ့ပညတ်တော်ဟာဟောကဘာဆုံးထိတိုင်အောင်နဲ့မကပဲနဲ့ဟောကောင်းကင်နိုင်ငံတော်ထိတာအောင်ဘုရားရဲ့ပညတ်တော်ကဆိုရှင်ပြက်ပြက်သွားတယ်ဆိုတာမရှိဘူးเนาะချစ်တဲ့မိတ်ဆွေပေါင်းတို့ဒါနဲ့ဘုရားသခင်ရဲ့ပညတ်တော်ဟာဆိုရှင်ကျွန်တော်တို့အတွက်ဘလောက်ရေးချီချောင်းအရေးတရူဘုရားသခင်ပေးခဲ့တဲ့အရာဟာဆိုရှင်ကျွန်တော်တို့တဲ့ဘုရားရဲ့ကောင်းမြတ်ဆုံးနေတဲ့မေတ္တာတရားတွေဖြစ်တယ်ဆိုတာကိုယနေ့သားသမီးများအားလုံးသိရှိပြီးတော့ဘုရားကိုကျွန်တော်အားလုံးကသစ္စာရှိပြီးတော့အသက်ရှင်ကြဖို့အရန်ကြည့်ပါတယ်ချစ်တဲ့မိတ်ဆွေပေါင်းတို့ဒါကြောင့်ဒီနေ့ကျွန်တော်ပြောခဲ့ပြီးသွားပြီပညာတော်ကဆိုရှင်ဘုရားသခင်ဂျူးလူမျိုးတွေအတွက်ပဲပေးခဲ့တာမဟုတ်ဘူးဣသေလလူမျိုးတွေအတွက်ပဲဘုရားကဆိုရှင်ချမှတ်ပြီးတော့ပေးခဲ့တာလည်းမဟုတ်ဘူးပညာတော်ကဆိုရှင်ဘုရားသခင်ကဓမ္မဟောင်းကျမ်းအတွက်ဓမ္မဟောင်းခေတ်ကလူတွေအတွက်ပဲဘုရားသခင်ကသူပို့ဆောင်ခဲ့တဲ့အတွက်ကြောင့်အဲ့ဒီတိုင်းပဲလမ်းလျှောက်ရမယ်ဆိုပြီးတော့ဓမ္မဟောင်းခေတ်လူတွေအတွက်ပဲဘုရားပေးခဲ့တာမဟုတ်ဘူးချစ်တဲ့မိတ်ဆွေပေါင်းတို့ဒီနေ့ပညာတော်ကဆိုရှင်ကဘာပေါ်မှာရှိတဲ့လူဦးရေများရင်များသလောက်အဲ့ဒီသားစဉ်မြေဆက်တိုင်အောင်ဘုရားသခင်ကလမ်းလျှောက်ပြီးတော့အသက်ရှင်ဖို့ရတဲ့မေတ္တာတော်နဲ့ပေးခဲ့တဲ့ဘုရားရဲ့ပညာချက်တွေဖြစ်တယ်ချစ်တဲ့မိတ်ဆွေပေါင်းတို့ဒါကြောင့်အဲ့ဒီပညာချက်ကဆိုရှင်ယနေ့ကျွန်တော်တို့ကလူတွေကလည်းပဲဖျက်ပယ်လို့မရဘူးဘုရားကလက်တော်နဲ့ရေးတယ်လူကခြေနဲ့ဖျက်မယ်ဆိုရင်ဘလောက်ရိုင်းဆိုင်တယ်မိတ်ဆွေပေါင်းတို့ဒါကြောင့်ဘုရားသခင်ဒီလက်ညိုးတော်နဲ့လက်နဲ့အခရာတင်ပြီးတော့ရေးခဲ့တဲ့ပညာတော်ဟာကျွန်တော်တို့ကဖျက်ပယ်ဖို့ရန်အတွက်လုံးဝလုံးဝတင့်မှာတကောအာဏာလည်းလုံးဝမရှိဘူး။နောက်ဒါကြောင့်လူတိုင်းမှာဘုရားကဆိုရှင်ကောင်းမြတ်ဆုံးနေတဲ့ကောင်းကြီးတွေပေးတယ်။အဲဒါကြောင့်လူရဲ့ power နဲ့ပညာတော်ဘုရားရဲ့ပညာတော်ကိုဘယ်လုံးမှပြုတ်ပြင်လို့လည်းမရဘူး။ပြောင်းလဲလို့လည်းမရဘူး။လူကလူပဲလေဘုရားကဘုရားပဲ။ဒါကြောင့်လူကဘုရားထက်မြင့်တယ်ဆိုတာလူမှမရှိဘူး။ချစ်တဲ့မိတ်ဆွေပေါင်းတို့ဒါကြောင့်သင်ကားဆိုရှင်ဘုရားရဲ့ပညာတော်ကိုဖျက်ပယ်ပြီးတော့သင်ရဲ့ဘဝတက်တာမှာဆိုရှင်လိုအပ်တဲ့အချက်တွေကပဲလမ်းလျှောက်ပြီးတော့အသက်ရှင်မယ်ဆိုရင်တော့အခြားတစ်ပါးတစ်ပါးသောပညာကိုဖျက်ပယ်လိုက်မယ်ဆိုရင်သင်ကဘုရားထက်မြတ်သလား
ဒီနေ့ကိုယ့်ကိုယ်သူပြန်လဲပြီးတော့မေခွန်ထုတ်ဖို့ရန်အတွက်ကအရန်ရည်ကြီးတယ်ချစ်တဲ့မိတ်ဆွေပေါင်းတို့ဒါကြောင့်ဘုရားသခင်ရဲ့ပညာတော်ကဘလောက်မြဲမြံတယ်ဆိုတာကိုနှုတ်ကပတ်တော်ထဲမှာတကယ်ပဲမှတ်တမ်းတင်ထားပြီးတော့ဘုရားရဲ့ပညာတော်ချောင်းကိုမြောက်များစွာဖော်ပြထားတဲ့ကျမ်းပိုက်တွေကျမ်းစာအုပ်တွေများစွာရှိတယ်မိတ်ဆွေတို့ဒါကြောင့်ဘုရားရဲ့နှုတ်ကပတ်တော်သည်သင်ဘဝအတွက်ပြည့်စုံကုန်လွန်ဖို့သင်ရဲ့ဘဝတတတာယာဖို့ဖြောင်ဖြူးဖို့ဘုရားသခင်ကနှုတ်ကပတ်တော်အားဖြင့်ကျွန်တော်တို့ကိုဆက်လက်ပြီးတော့လမ်းပြနေတာဖြစ်တယ်။နှုတ်ကပတ်တော်သည်ကျွန်ုပ်ခြေရှင်းမှာမိကွက်ဖြစ်ရကျွန်ုပ်လမ်းခေကိုလင်းစေပါ၏လို့သင်ကားလို့ရှင်နှုတ်ကပတ်တော်တမချန်းစာကိုရွတ်တယ်ဖတ်တယ်အလွတ်ချက်တယ်သို့ပေမဲ့လည်းပဲသင်ကနှုတ်ကပတ်တော်တဲ့ကအချက်လက်တွေကိုသင်မသင်ကားလို့ရှင်ပြည့်စုံစွာမလားရှောက်ဘူးဆိုရင်နှုတ်ကပတ်တော်ကသင်ဘဝအတွက်စင်ပြီးဖြစ်ပါမလားချစ်တဲ့မိတ်ဆွေပေါင်းတို့ဒါကြောင့်ဒီနေ့ကျွန်တော်ရသက်တာမလို့ရှင်ဘုရားသခင်ရဲ့ပညာတော်ဟာတို့ရှင်ကျွန်တော်တို့ဘုရားရဲ့ကြီးမားတော်မူသောမေတ္တာတော်ကိုဖော်ပြခြင်းဖြစ်ပါတယ်။เนาะအဲ့ဒီမေတ္တာတရားကိုကျွန်တော်ကတို့ရှင်စာနာထောက်ထားပြီးတော့ဘုရားရဲ့လူတော်တိုင်းလိုက်လျှောက်တဲ့သားသမီးများဖြစ်တဲ့ဆိုရင်ကျွန်တော်တို့ကတို့ရှင်ဘုရားသခင်ရှေ့တော်မှာထိုက်တန်တဲ့သားသမီးတွေဖြစ်သွားမယ်။เนาะလောကမှာဘုရားသခင်ကတို့ရှင်လောကထဲမှာထိုက်တန်နဲ့ကျွန်တော်ကိုအသက်ပေးအသက်အတွက်ကျွန်တော်သူကတို့ရှင်ကျွန်တော်ရဲ့သွေးချွေးတွေအားလုံးအသက်သွေးနဲ့လဲပြီးတော့ကျွန်တော်ကိုပေးဆက်ခဲ့ပြီးသွားပြီချစ်တဲ့မိစေပေါင်းတို့ဒါကြောင့်ကျွန်တော်ကဆိုချင်းခရစ်တော်ဘုရားကဆိုချင်းတစ်ချိန်သေပြီးတာနဲ့ကျွန်တော်အတွက်လုံလောက်သွားပြီနောက်ထကျွန်တော်အားလုံးကအပြစ်ပြန်လဲပြီးတော့ပြုတ်လုံနေမယ်ဘုရားရဲ့နှုတ်ကပတ်တော်ပညာတော်ကိုချိုးဖောက်နေမယ်ဆိုရင်အဲ့ဒီချိုးဖောက်တဲ့အပြစ်ကျွေးတွေကိုတော်ဘုရားဘယ်တော့မှသင်အတွက်လာပြီးတော့မပေးဆက်တော့ဘူးတင်ရပြည့်ကျွတ်တဲ့ကိုရောဖျားနောက်တစ်ချိန်လာပြီးတော့အသေးမခံတော့ဘူးချစ်တဲ့မိတ်ဆွေပေါင်းတို့လုံလောက်ပြီကိုရောဖျားကတင့်ကိုလည်းပဲအဲ့ဒီပညာချက်ကိုချိုးဖောက်ခဲ့တဲ့အတွက်ကြောင့်ပညာချက်တွေအားလုံးကိုချိုးဖောက်ပြီးတော့လူတွေကဆိုရှင်ဖောက်ပြန်တင်းခွဲပြီးတော့ဖောက်ပြန်တဲ့အထဲမှာရှိပြီးတော့ကဘာကြီးကပြက်သုံးသွားတဲ့အတွက်ကြောင့်စာရမဏေရဲ့လက်အောက်ကိုရောက်ရှိခဲ့ပြီးအဲ့လက်အောက်ကနေမှကိုရောဖျားကတင့်ကိုတစ်ချိန်နဲ့လုံလုံလောက်လောက်လာပြီးတော့ရွေးချယ်ခဲ့ပြီးသွားပြီဒါကြောင့်ချစ်တဲ့မိတ်ဆွေပေါင်းတို့ကရောရှင်ဘုရားပေးသနာတော်မူထားသောနှုတ်ကပတ်တော်ပညတ်တော်ဟာကျွန်တော်တို့အတွက်တည်မြဲခိုင်မြဲပါတယ်။နောက်ရှမသက်ခရစ်ခန်းကြီးကပိုင်ငယ်၁၉မှာလည်းပဲယေရှုခရစ်တော်ဘုရားသခင်ကဘလို့ပြောလဲဆိုတော့ပြဉ္ဍတိကျမ်းအနာဂတ်တိကျမ်းများကိုဖျက်ပယ်ခြင်းကငါလာသည်ဟုထင်ကြလောတဲ့နော်။ငါလာသည်မဟုတ်တဲ့။ပြဉ္ဍတိကျမ်းအနာဂတ်တိကျမ်းများကိုဖျက်ပယ်ခြင်းကငါလာသည်မဟုတ်ဖြတ်ပယ်ခြင်းကငါလာသည်မဟုတ်တဲ့ပြေဆုံးစေခြင်းကငါလာသည်နော်ဒီမှာပါပြောတယ်ဆိုတော့ပညာတိကျနာဂတိကျမ်းများကိုဖြတ်ပယ်ခြင်းကငါလာသည်ဟုမထင်ကြနဲ့နော်တချို့ကထင်ကြတယ်ဟုတ်တယ်မလားထင်နေကြတယ်ထင်ကြတာမဟုတ်ဘူးထင်ကိုထင်ကြတယ်ဟာခရစ်တော်ဘုရားလက်ဝါးကလေးမှာအသေးခံပြီးသွားပြီငါတို့အတွက်ကယ်တင်ရှင်ယေရှုခရစ်ကိုပေးသွားပြီငါတို့ကကျေးဇူးတော်ကြောင့်ကယ်တင်ခြင်းရပြီဒါကြောင့်ကိုရောဘုရားကဆိုရှင်အဲ့ဒီလက်ဝါးကလေးမှာပညာကိုဖြတ်ပယ်လိုက်ပြီနော်ဟောတော့ကပေးခဲ့တဲ့ပညာတော်၁၀ပါးမလိုတော့ဘူးကိုရောဘုရားဖြတ်ပယ်လိုက်ပြီဥပုံနေ့ငါတို့ကြိုက်တဲ့နေ့မှာဥကိုကွယ်လို့ရတယ်ဟာတောက်တာနေ့ကိုကွယ်မလားတနင်္ဂနွေနေ့ကိုကွယ်မလားကြံတာရင်းနေ့ကိုကွယ်လို့ရမလားဟာဘုရားရဲ့ဥပုံနေ့တို့ကဆိုရှင်တသမတ်ထဲရှိစရာမလိုဘူးရွှေပြောင်းပြီးစောင့်လို့ရတယ်ဟုတ်လားမိတ်ဆွေပေါင်းတို့ဒီနေ့ခရစ်တော်ဘုရားကားတိုင်းမှာအသေးခံလိုက်တာကပညာတော်ကိုဖျက်ပယ်ဖို့ကိုတော်သေးခံတော်မဟုတ်ဘူးချစ်တဲ့မိစေပေါင်းတို့ဒါကြောင့်လူတွေကဆိုရှင်ကိုတော်ဖျားလာတာခရစ်တော်ဖျားလာခဲ့တာဆိုရှင်ငါတို့အတွက်ပညာတိကျနာဂတိကျမ်းများဖျက်ပယ်ဖို့ရန်အတွက်လာတယ်လို့လူတွေကထင်နေကြတယ်ဒါကြောင့်အဲ့ဒီထင်နေကြတဲ့အတိုင်းပဲလူတွေကဆက်ပြီးတော့သွန်သင်နေကြတယ်ကိုတော်ဖျားသေခံပြီးသွားပြီအဲ့ဒီပညာချက်တွေလိုက်စရာမလိုတော့ဘူးဆိုပြီးတော့လူတွေကဆိုရှင်ပြောနေကြတယ်ဒါကြောင့်ကိုရောဘုရားခရစ်တော်ပါပဲဖြတ်ပယ်ခြင်းကငါလာသည်မဟုတ်တဲ့เนาะပညာတော်တွေကိုဖြတ်ပယ်ဖို့ငါလာတာမဟုတ်ဘူးဘာကြောင့်လဲအဲ့ဒီပညာတော်ကလည်းကိုရောကိုယ်တိုင်ကပေးထားတာကိုရောပုဂ္ဂိုလ်ကပေးထားတဲ့ကိုယ်တိုင်ကြီးထားတဲ့အရာကိုကိုယ်တိုင်ပြန်လဲပြီးတော့ဖြတ်ပယ်ဖို့လာတာမဟုတ်ဘူးပြည့်စုံစေခြင်းကလာတည်းတဲ့เนาะသားသမီးတွေဒီတိုင်းပဲအသက်ရှင်စေခြင်းတဲ့သားသမီးတွေလုံးဝဘုရားရဲ့နှုတ်ကပတ်တော်တိုင်းရှောင်လန်းစေခြင်းတာဖြစ်တယ်အဲ့ဒါကြောင့်ကိုရောဘုရားကဆိုရှင်ဒီပညာတော်တွေအတိုင်းဒီအတိုင်းပဲ live show ပို့ကြတဲ့သူရဲ့သားသမီးတွေကိုလမ်းညွန်ခဲ့တယ်လောကကမ္ဘာမှာကရုရှင်ပြလာရောက်ပြီးတော့အသက်ရှင်ခဲ့တဲ့ခါမှာဒေတာစာတွေလှည့်လည်တဲ့ခါမှာကရောပြားကဆိုရှင်နှုတ်ကပတ်တော်အတိုင်းအသက်ရှင်ဖို့ရန်အတွက် ညွန်ချခဲ့တယ်မိတ်ဆွေပေါင်းတို့ဒါကြောင့်ဒီနေ့ကျွန်တော်ရအသက်တာမှာလို့ရှိရင်အရှိကြီးဆုံးချက်ကအမြဲတည်မြဲတဲ့ပညာတော်ကိုကျွန်တော်အားလုံးကလုံးဝလုံးဝကျွန်တော်ရအသက်တာမှာပျောက်သွားဖို့မဟုတ်ဘူးချစ်တဲ့မိတ်ဆွေပေါင်းတို့ဒါကြောင့်စာလင်ကျမ်းခန်းကြီးတဲ့17အပိုင်းငယ်9မှာလို့ရှိရင်လက်တော်နှင့်ပြုတော်အမှုတို့သည်တစ္ဆာနှင့်၎င်းတရားနှင့်၎င်းရှင့်ကြ၏ပညာတော်အလုံးစုံတို့သည်ဖောက်ပြန်ခြင်းသဘောနှင့်ကင်းလို့ကြ၏တစ္ဆာဆောင်ခြင်းဖြောင်းမတ်ခြင်းနှင့်ရှင်သောကြောင့်အစဉ်မြဲတည်ကြ၏တဲ့ချစ်တဲ့မိတ်ဆွေပေါင်းတို့ဒါကြောင့်နှုတ်ကပတ်တော်မှချမ်းစာကိုတစ်ချာလေ့လာပါနောက်ပညာတော်ကဘုရားသခင်ရဲ့လက်တော်နှင့်ပြုတော်မူသောအရာဖြစ်တဲ့အတွက်ကြောင့်တစ္ဆာနှင့်၎င်းတရားနှင့်၎င်းရှင့်၏တဲ့နော်ဘုရားသခင်ကလက်တော်နဲ့လှုပ်ဆောင်ခဲ့တဲ့အရာဖြစ်တယ်။ချစ်တဲ့မိတ်ဆွေတို့ကိုတင်တို့ကိုကျွန်တော်ပြောပြီးသွားပြီနော်။လူကိုဘုရားဘာဖန်ဘာနဲ့ဖန်ဆင်းလဲ။လက်နဲ့ဖန်ဆင်းတာနော်။လက်နဲ့ဖန်ဆင်းတဲ့လူကိုနော်။တခါတည်းမြေမုံကိုရှူပြီးမှပုံတံကိုလက်နဲ့သေချာထုတ်လုပ်ခဲ့တာ။အဲ့ဒါဘုရားရဲ့လက်တော်နဲ့တင့်ကိုဘုရားကဖန်ဆင်းခဲ့တာ။အဲ့ဒီတော့တင့်ကိုဖန်ဆင်းခဲ့တဲ့လက်တော်နဲ့ပြုစုစောက်ရှောက်ပြီးတော့ဖန်ဆင်းတော်မူခဲ့တဲ့ဘုရားသခင်ကသင်လိုက်ရှောင်ရမယ်ပညာတော်တွေကိုလည်းပဲဖျားပါနဲ့ရေးခဲ့တာလေလက်တော်တဲ့မဟုတ်ဘူးလားချစ်တဲ့မိတ်ဆွေပေါင်းတို့ဒါကြောင့်ကမ္ဘာလောကမှာဖျားသခင်တိတာထင်ရှားစွာလှုပ်ဆောင်ခဲ့တဲ့ຢာကလူကိုလက်နဲ့ဖန်ဆင်းခဲ့တယ်ဖျားသခင်သူပေးခဲ့တဲ့ပညာတော်လူအတွက်ပေးခဲ့တဲ့ပညာတော်ကျွန်တော်တို့အတွက်ပေးခဲ့တဲ့ပညာတော်10ပါးကိုလည်းဖျားပါပဲလက်တော်နဲ့ဖျားကရေးခဲ့တယ်အဲ့ဒီအတွက်ကြောင့်မိတ်ဆွေသင်ဟာတို့ရှင်အဖို့တိုင်တန်သောကမ္ဘာလောကမှာလို့ရှင်တရဝါရီပေါင်းထက်မြင့်မြတ်အောင်ဘုရားကဖန်ဆင်းခဲ့တယ်။အဲ့ဒီဖန်ဆင်းခဲ့တဲ့သူ့ရဲ့သားသမီးတွေလည်းဘုရားကပဲအမြင့်မြတ်ဆုံးသောပညာတော်10ပါးကိုလည်းပဲလက်တော်နဲ့ရေးခဲ့တယ်။ဒါကြောင့်သစ္စာနဲ့၎င်းတရားနဲ့၎င်းရှင်ကြ၏။ပညာတော်အလုံးစုံတို့သည်ဖောက်ပြန်ခြင်းသဘောနဲ့ကင်းလို့ကြ၏တဲ့နော်။ပညာတော်10ပါးစလုံးကိုကြည့်လိုက်တဲ့အခါမှာဖောက်ပြန်ခြင်းနဲ့ကင်းလို့တယ်။တပားပြီးတပားတင်ရွတ်ကြည့်လိုက်ပါနော်ဟိုငါမတပားအခြားသောဖရားကိုမကိုးကွယ်နဲ့ကနေမှာဟိုသူတပားပစ္စည်းမတတ်မဲ့နဲ့လိုချင်တတ်မဲ့ခြင်းမရှိနဲ့အထိနော်အစအလဲဆုံးဆယ်ပါးသလုံးကိုကျွန်တော်ရွတ်ကြည့်လိုက်တဲ့ခါမှာတကူမှဖောက်ပြန်ခြင်းဆိုတာမရှိဘူးအဲ့ဒီတိုင်းသက်ရှင်ကြမယ်ဆိုရင်ကျွန်တော်တို့လောကကြီးဘလောက်ပါရမလဲဘလောက်ငိတ်ချမ်းမလဲဘလောက်ထိအေးချမ်းသာရမှုရှိကြမလဲချစ်တဲ့မိတ်ဆွေပေါင်းတို့ဒါကြောင့်ပညာတော်လုံးတော်တွေဒီဖောက်ပြန်သင်ခွဲခြင်းနဲ့လုံးဝကင်းလွတ်တယ်နော်တစ္ဆာဆောင်ခြင်းပြောင်းမခြင်းနဲ့ရှင်သောကြောင့်အစဉ်မြဲတည်ကြ၏နော်ဒါကြောင့်ဘုရားသခင်ရဲ့ပညာတော်ဟာတစ္ဆာဆောင်ခြင်းပြောင်းမခြင်းနဲ့ရှင်နေတဲ့အတွက်ကြောင့်တဲ့ဘယ်တော့မှပြက်ပြဲသွားတယ်ဆိုတာမရှိဘူးအစဉ်မြဲတည်ကြ၏ဆိုပြီးတော့ပေါ်ပြထားပါတယ်ရာသက်ပံတည်နေတဲ့အရာဖြစ်တဲ့အတွက်ကြောင့်ယနေ့လည်းမပြောက်သွားဘူးနောင်လာနောင်သားအတွက်လည်းမပြောက်သွားဘူးโอ้อเต็มมาแล้วแหละไม่เปี่ยวแค่ปูเนาะだจังอเต็มปิสงปันอนาคตต่ายอองตีเมยတော်มูတော့อย่าလို့ပြောတဲ့ခါမှာဖရာရဲ့လက်တော်နဲ့ရေးတော်မူခဲ့တော့ပညာတော်ဖြစ်ပါတယ်ချစ်တဲ့မိတ်ဆွေပေါင်းတို့ကျွန်တော်တို့ကတို့ရှင်ตาစင်မြေတဲ့ဘိုးစင်ပေါင်းဆက်มาជីလိုက်တဲ့ခါမှာတစ်ဆက်ပြီးတစ်ဆက်ပျောက်ကောင်းပျောက်သွားနေမယ်เนาะမိပါတယ်ကျွန်တော်ဘိုးဘေးတွေជីလိုက်တဲ့ခါမှာကျွန်တော်တို့မတွေးခဲ့ရဘူးတို့ပျောက်သွားကြပြီတချို့ကျွန်တော်အိမ်တော်မိသားစုတွေမှာကျွန်တော်ရဲ့မိဘတွေပျောက်ကုန်ကြပြီကျွန်တော်ရဲ့မောင်နှမညီကိုမောင်နှမတွေတချို့ပျောက်ကုန်ကြတယ်ဒါကြောင့်ကျွန်တော်ကပြောင်းလဲခြင်းမှာရှိနေတဲ့ခါမှာဘလောက်ပဲကျွန်တော်ကပြောင်းလဲပြောင်းလဲသွားဖခင်ရဲ့နှုတ်ကပတ်တော်ကတော့ဘယ်တော့မှမပြောင်းမလဲတည်ရှိတယ်တည်မြဲတယ်ဆိုတာကိုယနေ့မမေ့လျော့ဖို့ရန်အတွက်ရန်ကြီးကြည့်တယ်ဟိုးရှေ့ပဝေနေတုန်းကလည်းပဲဒီနှုတ်ကပတ်တော်ပဲဒီပညာတော်ပဲယခုကျွန်တော်တို့အသက်ရှင်နေတဲ့အချိန်မှာလည်းပဲဒီနှုတ်ကပတ်တော်ဒီပညတ်တော်ပဲနောင်လာနောက်သားတွေမှာလည်းပဲဒီပညတ်တော်ဒီနှုတ်ကပတ်တော်ပဲတည်နေတာဖြစ်တဲ့အတွက်ကြောင့်မပြောင်းမလဲတည်ရှိတော်မူတဲ့အစဉ်မြဲရှိတဲ့အရာကဆိုရှင်ဘုရားရဲ့ပညတ်တော်ဖြစ်တယ်။အဲ့ဒီတော့ကျွန်တော်ကဆိုရှင်ဘုရားရဲ့ပညတ်တော်ဟာအတိတ်မှာရှိတဲ့သူတွေလိုက်လျှောက်ခဲ့တယ်လို့ယခုပြစ္ဆုတ်ပံမှာရှိတဲ့ကျွန်တော်တို့လည်းပဲဆက်လိုက်ပြီးတော့တသွေးမတင်းလိုက်လျှောက်ရမယ်။နောင်လာမယ့်အနာဂတ်ကျွန်တော်ရဲ့ generation တွေလည်းပဲဆက်လက်ပြီးတော့ဆောက်ရှောက်ပြီးတော့ဘုရားရဲ့လိုတော်တိုင်းတိဆောက်ကြရမှာဖြစ်တယ်။ချစ်တဲ့မိတ်ဆွေပေါင်းတို့ဒါကြောင့်ဟေရှာယကတို့ရှင်ဘလို့ဆက်လက်ပြီးတော့ဖော်ပြလဲဆိုတော့ဟေရှာယနဂရကျမ်းခန်းကြီး1ပိုင်းငယ်19မှာတို့ရှင်တင်တို့ဒီကြီးညိုနားထောင်နေရင်မြေအသေးနံကိုစားရကြလိမ့်မည် နော်ဒါကြောင့်ဘုရားသခင်ရဲ့စကားကိုကျွန်တော်အားလုံးကကြည်ညိုနားထောင်မယ်ဆိုရင်ယနေ့ကျွန်တော်ဘဝသာယာမယ်ကျွန်တော်ရဲ့ဘဝမှာချင်းပြည့်စုံမယ်ကျွန်တော်ရဲ့ဘဝမှာစာနာရိတ်ခဖူးလုံးမယ်ကျွန်တော်ဘဝအမြဲတမ်းပျော်ရွှင်ဝမ်းမြောက်နေမယ်ချစ်တဲ့မိတ်ဆွေပေါင်းတို့ဒါကြောင့်ဒီနေ့ကျွန်တော်အားလုံးဘုရားသခင်အစဉ်အမြဲတည်မြဲတော်မူတဲ့ဘုရားရဲ့ပြည့်ညတ်တော်ဟာကျွန်တော်ရဲ့ဘဝတက်တာအတွက်အလုံးမပဲဘုရားရဲ့မေတ္တာတော်ကြီးဖြစ်တယ်ဘုရားရဲ့ကောင်းမြတ်ခြင်းဖြစ်ပါတယ်ဒါဘုရားရဲ့အလိုတော်ကိုကျွန်တော်အားလုံးကဆောင်ပြီးတော့အသက်ရှင်ခြင်းအပြင်ဘုရားရဲ့ပညာတော်အတိုင်းကျွန်တော်ရဲ့အသက်တာကိုတည်ဆောက်ခြင်းအပြင်ယနေ့ကျွန်တော်ကလည်းပဲဘုရားရဲ့ချစ်ခြင်းမေတ္တာတွေကိုလောကမှာပို့ပြီးတော့ပွားများနိုင်ကြမယ်ဘုရားရဲ့ဘိုးတော်ကိုထင်ရှားနိုင်ကြမှာဖြစ်တယ်ဘုရားရဲ့ပညာတော်ကိုကျွန်တော်ကမလိုက်လျှောက်ဘဲနဲ့ဘုရားရဲ့ပညာတော်ကိုချိုးဖောက်ပြီးတော့ကျွန်တော်တို့ကဆိုရှင်ကြိုက်တယ်လို့အသက်တာရှင်သန်ပြီးမှဘုရားသားသမီးပါဆိုပြီးတော့သူတစ်ပါးလည်းမှသွားပြီးကျွေးကြော်နေမယ်ဆိုရင်ကျွန်တော်တို့ရဲ့ရုပ်သင်တဲ့ကဘာနဲ့တူသွားမလဲဟုတ်ပြတာဖျားမှာနားတဲ့ကြီးနဲ့တူသွားမယ်เนาะဘာမှမတင့်တယ်ဘူးကျွန်တော်အားလုံးကဆိုရှင်ဘုရားဘုန်းတော်ထင်ရှားလာမှုပဲနဲ့ဘုရားသခင်ကိုရှုတ်ချနေတာဖြစ်နေမယ်ဒါကြောင့်ချစ်တဲ့မိတ်ဆွေပေါင်းဘုရားသခင်ရဲ့အလိုတော်ညစ်ညီအသက်ရှင်ခြင်းအပြင်ဘုရားရဲ့ဘုန်းတော်ကျွန်တော်အားလုံးထင်ရှားတဲ့သားသမီးတွေဘုရားရဲ့အလင်းတရားကိုပုံမို့ပြီးတော့လောကရဲ့လမှာထွန်းလင်းတောက်ပနိုင်ဖို့ရန်တွေ့အစင်အမြဲတည်တော်မူသောဘုရားသခင်ရဲ့ပြည့်ညတ်တော်အလိုတော်တိုင်းဘုရားရဲ့အလိုတော်တိုင်းလက်လျှောက်အသက်ရှင်ခြင်းအပြင်ကျွန်တော်ရဲ့ဘဝတရားကိုဆက်လက်ပြီးတော့တိဆောက်ပြီးတော့ဘုရားသခင်ကိုတားဆောင်ပြီးတော့လောကရဲ့အရှင်ရှင်ရဲ့မောင်မေရှင်ရဲ့ကြားမှာကြားပါဆက်ကြားပါ
ပေါင်းနဲ့ပြေဝကြပါစေ။ဒူလေးဒူမလေးတို့ရေဒီနေ့တမချန်းစာပုံမြင်ကန်တာမှာဒေါ်လေးလှလှပြောပြမယ်မှတ်သားဖွယ်ရအကြောင်းအရာလေးကတော့အချင်းချင်းချစ်ကြလို့ဆိုတဲ့အကြောင်းအရာလေးဖြစ်တယ်။ဒူလေးဒူမလေးတို့ရေယေရှုခရစ်တော်ကငါသည်သင်တို့ကိုချစ်သည်နီးတူသင်တို့အချင်းချင်းလည်းချစ်ကြလို့လို့သူ့တပည့်တော်တွေကိုပြောခဲ့တယ်ဆိုတာခလေးတို့ကြားသိရှိခဲ့ရပြီနော်။မာနရဲ့ပက်သားဖြစ်ပြီးမိမိရဲ့ညီအာဘေလကိုတတ်တဲ့သူကာအီနာလို့မဖြစ်အောင်တတိထားရမယ်ကာအီနာဟာသူ့ရဲ့ညီကိုဘာဖြစ်လို့တတ်တယ်လဲဆိုတာခလေးတို့သိလားကာအီနာရဲ့အကျင့်ဟာဆိုးရုပ်တယ်သူ့ညီရဲ့အကျင့်ကဖြောင့်မှန်တယ်လို့တမန်ကျမ်းစာတော်ကဖော်ပြထားတယ်ခလေးတို့ရဲ့ကာအီနာဟာသူ့ညီကိုမလိုတမာမနာလိုဖြစ်ပြီးမကောင်းတဲ့စိတ်ဝင်လာတာနဲ့အဖြစ်ကိုကျူးလွန်လာတာပေါ့ကွယ်တူလေးတူမလေးတို့ရေဆိုးရုပ်တဲ့အကျင့်ရှိပြီးမလိုတမာစိတ်ရှိကြတဲ့လောကသားတွေဟာဖျားသခင်ရဲ့သားသမီးတို့ကိုမုန်းကြရင်မအံ့ဩကြပါနဲ့ဖျားသခင်သားသမီးတို့ဟာမိမိတို့ရဲ့ညီအကိုတွေကိုချစ်တဲ့အတွက်ကြောင့်တည်ချင်းမှအသက်ရှင်ကြရတယ်ဆိုတာသိကြတယ်မိမိတို့ရဲ့ညီအကိုတွေကိုမချစ်တဲ့သူဟာလူသေးဘဝမှာပဲရှိနေကြသေးတယ်မိမိရဲ့ညီအကိုကိုမုန်းတဲ့သူဟာသူသတ္တမဖြစ်တယ်လို့တမချန်းစာကဖော်ပြထားတယ်ခလေးတို့ရဲ့သူသတ္တမဆိုရင်အပြစ်ကျူးလွန်တဲ့အတွက်ထာဝရအသက်ကိုဘယ်ရမလဲကွဒါပေမဲ့ယေရှုခရစ်တော်ဟာယုံကြည်သူသားသမီးတွေအတွက်အသက်တော်ကိုစွန့်တော်မူတဲ့အတွက်ကြောင့်ယေရှုခရစ်တော်ရဲ့မေတ္တာတော်အကြောင်းကိုသူတို့ကောင်းကောင်းသိကြတဲ့ဒါကြောင့်ယုံကြည်သူသားသမီးတွေလည်းအချင်းချင်းချစ်ပြီးညီအကိုအချင်းချင်းလည်းအသက်စွန့်ချစ်သင်ကြတာပေါ့ကွယ်ဒါပေမဲ့ဒီလိုပြုတ်လို့ဖို့ဝန်လေးတက်ကြတယ်ခလေးတို့ရေတူလေးတူမလေးတို့ရေလူတွေဟာလောကီစည်းစိမ်ဥစ္စာကြွယ်ဝသူဖြစ်ပါလျက်နဲ့မိမိရဲ့ညီအကိုမောင်နှမတစုံတစ်ယောက်ရဲ့ချို့တက်မှုကိုမြင်တဲ့အခါမှာဂယုဏစိတ်မရှိတဲ့လူဟာ
ဘယ်လိုဖျားသခင်ရဲ့မေတ္တာတော်ကိန်းအောင်နိုင်ပါမလဲ။ယုံကြည်သူသားသမီးတို့ရဲ့မေတ္တာဟာနှုတ်ဖျားမှသာတည်တဲ့မေတ္တာမဖြစ်သင့်ဘူးကွ။လက်တွေ့အဖြစ်ပေါ်ပြတဲ့မေတ္တာစစ်မေတ္တာမှဖြစ်ရမယ်။ဒါကြောင့်ယေရှုခရစ်တော်ဖျားဟာသူ့တပည့်တွေကိုဘယ်လိုမိန့်တော်မူသလဲဆိုတော့အချင်းချင်းတယောက်ကိုတယောက်ချစ်ကြရမယ်လို့မိန့်တော်မူတဲ့ကွ။ဒါမှဖျားသခင်နဲ့တလုံးတဝရဲဖြစ်ပြီးဖျားသခင်လည်းတလုံးတဝရဲပြန်ဖြစ်တော်မူလိမ့်မယ်။ဒါကြောင့်ကလေးတို့ရေကလေးတို့လည်းယေရှုခရစ်တော်ကမိန့်တော်မူတဲ့အတိုင်းပဲလူတိုင်းအပေါ်မေတ္တာထားပြီးအချင်းချင်းချစ်မေတ္တာထားနိုင်ကြပါစေကွယ်။ကလေးတို့အားလုံးကိုဖျားသခင်ကောင်းချီးပေးပါစေ။
ထရှိများရှင်ကျမတို့ရဲ့ဗျာဒိတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလေရှိပါလေရှင်တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်တုန်တင်ကြများတဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နှင့်သင်ကြမာ၏ရှာဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါလေရှင်တင်ဒန်းအလုံးဟာအခမဲ့တင်နန်းတွေဖြစ်ပါတယ်ဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုံပြုလွှာချင်းမြင်ပေးမှာဖြစ်ပါလိမ့်ရှင်
။ဒေါက်တာရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39 656 296 336နဲ့39 98 316 694ကိုဆက်သွယ်နိုင်ပါတယ်။ဓာတိတော်အတန်းစာပေးစာယူဌာနကိုအီးမေးလ်နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့lalrawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဒါレートအတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွင်းနေဆိုရင်တော့ SOESANDAR Facebook အကောင့်မှာဆက်သွင်းနိုင်ပါတယ်
။ဒေါက်တာရှင်များရှင်။ညိုလင်းချင်းတန်ရေဒီယိုအစီအစဉ်မှာတင်ဆက်ပေးနေတဲ့အကြောင်းအရာတွေကိုပိုမိုသိရှိလိုပါကဆက်သွယ်ရမယ့်ဖုန်းနံပါတ်များကတော့39963 986 116ဖြစ်ပါတယ်ရှင်။နောက်ထပ်ဖုန်းတစ်လုံးနေနဲ့39963 86 116 တို့ဆက်သွယ်နိုင်နေနိုင်ပါတယ်ရှင်
။ဒေါက်တာရှင့်များရှင် KSTA အာကခွန်ကျွန်းမှာ AWR မျိုးလင့်ချင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်ခဲ့ခြင်းဖြစ်ပါတယ်ရှင်
။ AWR မျိုးလင့်ချင်းအတံကို나တော့တာဆင် गे ကြတော့ဒေါက်တာရှင့်အရောက်တိုင်းပေါ်မှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းချီးမင်္ဂလာတက်ရောက်ပါစေ။ကိုစိတ်နှပြချမ်းမွှေးလန်းကြပါစေ။ဂျေဇုတင်ပါတယ်ခင်ဗျာ။